ရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်ကကောင်းခါပြည်သူစစ်စခန်းတစ်ခုကိုမြန်မာစစ်တပ်ကသိမ်းပိုင်းလိုက်ပြီးမူရစေအများပြားဖမ်းဆီးရမိတဲ့အခြေအနေကိုတင်ဆက်ပေးသွားမှာပါ။ကိုခိုင်မြို့နယ်တွင်ကောင်းခါပြည်သူစစ်စခန်းတစ်ခုဖြစ်တဲ့လွယ်ကမ်းစခန်းကိုမြန်မာသမ္မတလုံခြုံရေးအဖွဲ့တွေကသိမ်းဆီးထားတယ်လို့ကောင်းခါဒေသခံသူကပြောပါတယ်
။ကောင်းခါပြည်သူစစ်ရှိအဲ့ဒီလွယ်ကမ်းပေါ့အရင်ကအဲ့ဒီမူရစေဝါအများပြားသူတို့ဖမ်းဆီးရမိတဲ့နေရာတွေလေ။အဲ့ဒီမှာတော့သူတို့တိုက်ရောအဲ့ဒီလုံတိန်ကရဲတယ်အများကြီးပဲ။တမကိုကိုနဲ့လုံတိန်ရဲလေ။ကိုကိုခံပြူဝါနဲ့သူတို့အဲ့မှာနေရာချပြေးထားတာလေ။အခြေဆိုင်တက်တယ်ကတော့ကျွန်တော်တို့ဒီလမ်းဘေးမှာပေါ့ပြည်တော်စုလမ်းဘေးမှာနေရာယူထားတယ်ဟော
။ကောင်းခါပြည်သူစစ်စခန်းကိုမတ်လ24ရက်နေ့မှာမြန်မာစစ်တပ်ဘက်ကဝင်ရောက်စီးနှင်းပြီးမူရစေဝါလက်နက်တွေနဲ့အတူအဖွဲ့တာဝန်ရှိသူတွေကိုပါဖမ်းဆီးထားတယ်လို့အဆိုပါဒေသခံကပဲဆက်ပြောပါတယ
်။လက်နက်ကတော့များတော့များတယ်ဒါပေမဲ့သူတို့တရားဝင်မကျင်ညာဘောလေဒီလက်နက်တွေလည်းတင်ထားတယ်နောက်တချို့ဆိုလို့ရှိရင်သူတို့ကတော့ပြည်သူစစ်နယ်နဲ့တော့မပြောက်ဘောလေသူတို့ကနာမည်ပေါ်ပြပြီးတော့တင်စီရမိတာသူတို့အဲ့လိုပဲပြောတာဥပမာဥလောက်ကြဆိုသူတတ်မှမူကြသူတို့ကတတ်မှမူအမိမပေါ်ပြဘူးလေတနည်းသူအရင်တိုင်တဲ့ကိုသူတို့16လက်တော့ဖမ်းမိတယ်အဲ့လိုရှိတယ်ကိုလောလောဆယ်ဒီကြီးပိုင်းရတယ်သူတို့အဲ့ဒီရမခမှာခုံယူတင်တင်ထားတယ
်လက်ရှိမှာကောင်းခါရွာဝင်ထွက်လမ်းတွေကိုတပ်မတော်ကပိတ်ထားလိုက်ပြီးတော့တွာလာမှုတွေကိုတင်းတင်းကြပ်ကြပ်ဆစ်ဆဲမှုတွေလှုပ်ဆောင်နေတယ်လို့ကိုခိုင်ဒေတာခန့်တွေကပြောပါတယ်နေမီရှင်းလေးရေလှုပ်ဆောင်ရမှာမနေ့ကတော့ကောင်းခါကြေးရွာဘက်မှာမူရီစေဝါတွေနဲ့ဆက်ဆက်ပစ္စည်းသမျိုးစုစုပေါင်းတန်ဖိုးငွေကျ29ဘီလီယံကျော်ဖမ်းဆီးရမိတယ်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စော်မင်းထွန်းကပြောပါတယ
်ကိုခန့်ကပါကျွန်တော်နေမီလုံချုံရေးဆောင်ရွက်နေတဲ့အဲဒါကောင်းခါရဲ့အစီအစဉ်မီတာတစ်ထောင်လောက်မှာစောက်ပြက်တစ်လုံးကနေ WY စိတ်ကြစီက139သိန်းကျော်ပေါ့ဒီကအ68ကီလိုစက်ကင်းက480ကီလိုဒီပြားရိုက်တယ်150ချောင်းပေါ့ဒီဘက်ကတော့တော့29တန်းမှာပုံမြင်လေးဖြစ်နေတာ။ဒါပိုင်ရှင်နဲ့ပြန်ရမှာရှိတာပဲ
ဗျ။တမတော်ဘက်ကတော့ကောင်းကားပြည်သူစစ်အဖွဲ့စခန်းကိုထိမ့်သိမ်းထားလိုက်တဲ့ဆိုတဲ့မေးခွန်းကိုတိုက်ရဖြေဆိုတာမျိုးမရှိခဲ့ပေမဲ့မူရီစိန်းနဲ့ပတ်သက်တဲ့ပြည်သူစစ်ခေါင်းဆောင်တို့ကိုစစ်ဆင်မှုတွေရှိနေတယ်လို့ဘုံမှုချုပ်စွန်မင်းတို့ကပြောပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ဆက်ဆက်မှုရှိတဲ့အနေအထားတော့တွေ့ရမှာဆက်ဆက်မှုရှိပါလိမ့်ခင်ဗျ။ကျွန်တော်ဒီပါဝင်ပတ်သက်မှုရှိတဲ့လူတွေနဲ့ပတ်သက်ပြီးပြန်ရတဲ့ခွင့်ပြုကိုကျွန်တော်အနေနဲ့ကဥပဒေရဆောင်ရွက်ထားပြီးတော့ရှိပါလိမ့်ခင်ဗျ။
လတ်တလုံးမှာထိမ့်သိမ်းခံစားရတဲ့ခေါင်းဆောင်ပိုင်းနဲ့တပ်ဖွဲ့ဝင်10ဦးကျော်ရှိနေတယ်လို့ဒေသခံတွေကခန့်မှန်းနေကြပါတယ်။မူရီစေးဖမ်းမိတိုင်းပိုင်ရှင်မဲ့လို့တပ်မတော်ထုတ်ပြန်တာဟာခန္ဒီပြည်သူ့စစ်ဖွဲ့တွေဟာမြန်မာစစ်တပ်ရဲ့ကိုယ်ကဲမှုအောက်မှာရှိနေလို့၎င်းတို့ရဲ့တိုက်ခိုက်ပိုင်းဆိုင်ရာရထုတ်ပေါ်လိမ့်မရှိဘူးလို့ရှမ်းပြည်မူရီစောက်ကြီးလေးလာရေးဖွဲ့ခေါင်းဆောင်ဆိုင်းမင်းကပြောပါတယ
်။မူရီစေးဝါထုတ်လုပ်တဲ့ဒီတိုင်းတွေကလက်နက်ကနေတက်တက်တာတွေရှိတယ်တမ်တော့ကတော့ဒီဖန်စီရမိတဲ့အချိန်မှာပိုင်ရှင်မဲ့ဆိုတဲ့ဟာကြီးညာတဲ့ဟာတော့တို့ကုံတိတ်ခါကိုထိပါမှာကိုတို့စိုးရိမ်တယ်လို့မြင်မိတယ်။ဘာဖြစ်လို့ဆိုတော့ဘီတုစစ်ဆိုတာကဒီတမ်တော်ရဲ့လက်အောက်ခံလက်နက်ကင်အုပ်စုတွေဖြစ်တယ
်။ KTA အသွင်ပြောင်းကောင်းခါဘီတုစစ်အဖွဲ့ဟာတမ်တော်စိုးရလက်ထက်1990ခုနှစ်တုန်းကငင်းချမ်းရေးယူထားတဲ့အဖွဲ့လည်းဖြစ်ပါတယ်။ဖေဖော်ဝါရီလ28ရက်နေ့ကနေမတ်လ15ရက်နေ့ထိတော့လက်နက်ခဲယမ်းတွေငွေကြေး292ဘီလီယံတန်ဖိုးရှိတဲ့မူရီစေဝါနဲ့ဆက်ဆက်ပစ္စည်းတွေကိုတမ်တော်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးရမိခဲ့တယ်လို့လည်းတမ်တော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်ကနိုင်ကွန်းအိမ်ပါ VOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ်။